ဒီခါကြီးနဲ့ဘူးရမျိုးနဲ့တောင်ပစာစခန်းမှာထောင်ကျတဲ့လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမျိုးသားဝန်ထမ်း၃ကိုဖမ်းဆီးသွားတဲ့လက်နက်ကိုင်အဖွဲ့ဟာဒီခါကြီးလက်နက်ကိုင်အေအေအဖွဲ့ဖြစ်တယ်လို့တက်မတော်ထားသောရှိသူတွေကပြောကြလိုက်ပါတယ်။အေအေအဖွဲ့ကလည်းဒီကြောင်းနဲ့ပတ်သက်ပြီးတော့ဟောက်မန်ကြောင့်အတည်ပြုပြောဆိုခဲ့ပါတယ်။ဒီခါမီနယ်တွင်းကအဖမ်းဆီးအခြေအနေကိုတော့ VN မြန်မာပိုင်းသတင်းတော့နိုင်ခွင့်ကသတင်းပေးပို့ထားပါတယ်ခင်ဗျာ။
ဘူဒီတော်မျိုးနဲ့တောင်ပစာစခန်းကိုသွားတဲ့လဝကရာရှိသုံးဦးကိုဒေအီဘက်ကဖမ်းဆီးသွားတာဖြစ်ကြောင်းတမတော်သတင်းမှန်ပြန်ကြားရေးဖွဲ့သိမှုဘူမှုချုပ်စောမင်းထွန်းကပြောပါတယ
်သူတို့ကတော့တောင်ပစာဘက်မှာတာဝန်ရှိလို့မသွားတာပေါ့တာဝန်ရှိလို့မသွားတဲ့အခါမှာဒီနေရာဆက်နေပါပဲတောင်ပစာနဲ့ဘူဒီကောင်သွားနေကြဆက်နေတယ်အဲ့မှာခီးကဲဆက်ရှိအောင်ပါတယ်အဲ့ကြောက်ရည်ရောနာလေးမှာရဲဝင်နဲ့ဒီအာဟုကအဲ့ဆက်ရှိအောင်လို့ဆက်စီဆက်စီလို့ကြတယ်လို့လဝကကလူသုံးယောက်ကိုဖမ်းဆီးသွားတယ်ဆိုတော့အားပါပဲဒီအခြေအနေကတော့သူတို့ဆက်မကြားဘူးသူဖုန်လာနေပဲရှိပါတယ
်ခွေးရက်ပြီးလို့တာဝန်ကျရနေရကိုပြန်လာတဲ့လဝကလက်ဆောင်ညွန်ကြားရမှုဥတည်မျိုးအောင်နဲ့လာကျူသူလဝကရာရှိနှူးအပေါင်း၃ဦးဟာဒီဇင်ဘာ24ရက်နေ့မှာဗုဒ္ဓတော်မြို့ကနေတောင်မစားကိုဆက်လီနေသောကြောက်ရွံ့ရွာဘက်မှာအင်အဖွဲ့ကနေပစ္စုပန်တဲ့နဲ့ဆစ်ဆီးခဲ့ပြီးဖမ်းဆီးခေါ်ဆောင်သွားတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။အင်ရခိုင်နဲ့နိုင်ငံအဖွဲ့ကတော့သူတို့၃ဦးကိုဆစ်ဆီးမေးမြန်းဖို့ဖမ်းဆီးခေါ်ဆောင်သွားတာဖြစ်ကြောင်းအင်ပြောခွေရခိုင်ဒုက္ခကအတည်ပြုပြောဆိုပါတယ်။
လာဝကဟိုတင်းကိုတော့ကျွန်တော်တို့ဆစ်ဆစ်ရရရှိတဲ့အကြောင်းမလို့ဒါတင်းတင်းထားတာရှိနေပြန်။အဲ့ဒီ၃ယောက်ထဲမှာတယောက်ကနေပြီးတော့ဒီအရင်ရေးရရှိဟောင်းလို့လည်းကျွန်တော်တို့သိကြတာရှိတယ်။ဆိုတော့နောက်တစ်ခုရှိတာကဗမာစစ်တပ်ကဟိုရခိုင်ပြည်ထိဆစ်ဆင်ရေးတွေမှာတော့တခါတလေကြားလို့ချင်းသူတို့ရေးယူနေကောင်းကိုပြောင်းသွားလိုက်တခါတလေကြားလို့ချင်းလာဝကဖြစ်လိုက်တခါတလေမှာမိသားယူနေကောင်းတွေဝတ်ပြီးတော့သွားလိုက်အဲ့လိုဥစ္စာမျိုးတွေသူတို့ဒါတောက်လျှောက်လုပ်နေတာရှိတယ်။ဆိုတော့အခုဒီကျွန်တော်တို့ထိန်းသိမ်းထားတဲ့လူတွေကလည်းပဲအဲ့ဒီဗမာစစ်တပ်ကျူးလွန်နေတဲ့စစ်ရသောမှုတွေမှာတော့ပါဝင်ပတ်သက်မှုရှိမရှိတော့သူတို့ဟာတကယ်ကိုလာဝကစစ်စစ်ဟုတ်ရဲ့လားဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့ဘက်ကနေပြီးတော့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်လက်လုပ်နေတာရှိတယ်ဗျ။
ရခိုင်ပြည်နယ်ပြည်နယ်လဝကဦးစီးမှုညွန်ကြားရေးမှူးဦးအောင်မင်းကတော့အဖမ်းခံထားရတဲ့လဝကလက်ထောက်ညွန်ကြားရေးမှူးဦးတင်မျိုးအောင်ဟာအကြဖက်ကလာတယ်လို့ဆိုပါတယ
်ဒီအရာရှိတော့သူကအရာသားဟာနေဖြစ်လာတဲ့အရာကြီးပါအရာသားကကျွန်တော်တို့ကပါ PSC နေရာနေအောင်လာပါကိုယ်ကခေါ်မှာဘူနိုင်ကြီးချိန်ကြီးကိုဆက်ဆောင်အောင်တော့
ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေစိုးကြားဖြစ်ပွားနေတဲ့စီရေးပရိပခဟာပုံမကျေပြပြင်းထန်လာနေသလိုနှစ်ဖက်ပြန်လည်ဖမ်းဆီးမှုတွေရှိလာနေတာပါပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကချင်းပြည်နယ်ပလဲဝါမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေးကျင်းကိုအေအေဘက်ကဖမ်းဆီးထားတာဖြစ်ပြီးဒီနေ့ကမလွတ်မြောက်သေးပါဘူးပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကရတိတာမြို့နယ်မေယူမြို့တွင်အများကြီးချင်းတစင်းကိုအေအေဘက်ကနေတားဆီးဆူဆေးပြီးဒီရင်ပေါ်မှာပါလာတဲ့တမတော်သားရဲနဲ့အစိုးရဝန်ထမ်းစုစုပေါင်း16ဦးကိုဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးတော့အခုချိန်ထိလည်းသူတို့ကိုပြန်မလွှတ်ပေးသေးပါဘူး။အောက်တိုဘာလ17ရက်နေ့ကလည်းမြောက်ဦးမြို့နယ်ထဲမှာမိသားတပ်ဖွဲ့16ဦးအဖမ်းခံခဲ့ရပါတယ်။သူတို့ဟာပြည်ဦးလွင်မြို့နယ်စီးပင်ကြီးပဟုဝန်ထမ်းတက္ကသိုလ်တင်ဆန်းစင်းပြီးစူပြည်တက်ခရီးစဉ်တင်ကားနဲ့ပြန်လာစဉ်အေအေရခိုင်လက်နက်ကန်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားပေမဲ့တလကျော်မှာတော့ပြန်လွှတ်ပေးခဲ့ပါတယ်။မြန်မာစစ်တပ်ဖက်ကရခိုင်ပြည်နယ်တွင်းမှာရှိတဲ့ချင်းရွာအုပ်ချုပ်ရေးမှူးတချို့နဲ့ရွာသားတချို့ကိုအေအေနဲ့ပတ်သက်တဲ့ဆိုပြီးဖမ်းဆီးမှုတွေကလည်းပိုပြီးများပြားလာနေတာဖြစ်ပါတယ်ခင်ဗျာ